ပြန်စုငင်းကြင်းညီလာကန21ရာစုပင်လုံတရအစီဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းသားတဲ့နှစ်ကိုင်အဖွဲ့တွေကြားညှိနှိုင်းနေပြီးတော့လာမယ့်ဇူလိုင်လအတွင်းလောက်မှာကျင်းပပွဲရှိနေပါတယ်။လောလောဆယ်မှာညီလာကန်စတင်နိုင်ရေးအတွက်အစိုးရဘက်ကဆွေးနွေးမဲ့အကြောင်းချက်တွေပေါ်ညှိနှိုင်းတာတွေရှိနေတယ်လို့ UPDJC လို့ခေါ်တဲ့ပြန်စုငင်းကြင်းဆွေးနွေးမှုပူးတွဲကော်မတီနဲ့ဆက်ဆက်စည်းဝေးတွေကိုမကြာခင်မှာကျင်းပဖို့ရှိနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက21ရာစုပင်လုံတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရလွှတ်တော်နဲ့တပ်မတော်တို့ကအကြိုညှိနှိုင်းဆွေးနွေးတာတွေကိုဇွန်လ19ရက်နေ့ကစတင်ပြီးနေပြည်တော်မှာ3ရက်ကြာဆောင်ရွက်နေပါတယ်။ဒီအစည်းအဝေးမှာပါဝင်တက်ရောက်နေတဲ့ UPDJC ကပြည်တော်စုငင်းချိုင်းဆွေးနွေးမှုပူးတွဲကော်မတီတွင်းရင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေက21ရာစုပင်လုံတတိယအစည်းအဝေးကိုအစိုးရကရာထားတဲ့ရက်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကတင်ပြတဲ့ရက်နှစ်ခုရဲ့ကြာရက်မှာကျင်းပနိုင်တဲ့အခြေအနေရှိကြောင်းပြောပါတယ
်ပြည်တော်စုငင်းချိုင်းရေးညီလာခံတတိယကျင်းအစည်းအဝေးကျင်းပဖို့ကျွန်တော်တို့အခုပြင်ဆင်နေပါတယ်အခုအစိုးရဘက်ကကျွန်တော်တို့ဒီ30ရက်လောက်မှာညီလာခံခေါ်နေလို့အဆိုပြုပါတယ်ကျွန်တော် EU ဘက်ကတော့ကျွန်မက10ဝန်းကျင်ကျင်းပဖို့ဆွေးနွေးပါတယ်အဲ့ဒါကိုကျွန်တော်တို့ညှိနှိုင်းနေတာရှိကျွန်တော်တို့ဘက်ကတော့ညှိနှိုင်းပါတယ်ကျင်းပတယ်အဲ့တော့ EU ရေဆိုပြီးလည်းကျင်းတယ်ကျွန်တော်ဆိုဆိုပြီးလည်းကျင်းဒါလည်းတော့မှညှိနှိုင်းတယ်အခုကျွန်တော်ကုံတော့ပေါ့နော်ကျွန်မကထဲမှာပဲကျွန်တော်ညှိနှိုင်းတာကျင်းပပြန်ပါပါ
အစိုးရလွှတ်တော်နဲ့တပ်မတော်တို့ကပြည်တော်စုငင်းချိုင်းညီလာခံမှာဆွေးနွေးမဲ့ခန္ဓာကြီး9ရက်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်တဲ့အလုံးယုံဆွေးနွေးပွဲတွေကျင်းပနေတာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်တွင်ကတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်ဒီလ25ရက်နေ့လောက်မှာ UPDJC ကပြည်တော်စုငင်းချိုင်းရေးဆွေးနွေးမှုပူးတွဲကော်မတီအတွင်းရေးမှူးအဖွဲ့အစည်းအဝေးကျင်းပမှာဖြစ်တယ်လို့26ရက်နေ့ကနေ28ရက်နေ့အထိကကန္နာကြီး9ရက်နဲ့သက်ဆိုင်တဲ့လုပ်ငန်းကော်မတီစည်းဝေးတွေကျင်းပဖို့ရှိနေပါတယ်။အဲ့ဒီနောက်မှာ UPDJC စည်းဝေးတွေထပ်မံကျင်းပရမှာဖြစ်တာကြောင့်ဒီလကုန်မှာ27ရာစုပင်လုံစည်းဝေးကိုကျင်းပနိုင်ပွဲမရှိကြောင်း UPDJC နိုင်ငံရေးပါတီများအစုအဖွဲ့ကအတွင်းရင်းမှုစိုင်းကြော်ညွန့်ကတုံ့တက်ပါတယ်။
ရက်စားတော့အတိအကျတော့မတတ်မတ်သေးဘူး။အချမ်းချင်းကတော့ဇူလိုင်လလယ်လောက်တော့ညားထားကြတယ်ဗောနိ။ရက်ကဒီဒီတွေလည်းအားမရက်တော့ဘာလို့ညာတော့သူတို့တချို့အစီအစဉ်တွေဖြတ်လို့မရတာတော့အဲ့ဒီပုံမှာညှိနှိုင်းနေတာဖြစ်ပါလိမ့်မယ်။ဒီအစိုးရကတော့လက်ကုံစမယ်ဆိုတဲ့ကိစ္စပေါ့လက်ကုံကတော့မလွယ်ပါဘူး။မစနိုင်ဘူး။ဘာလို့လုပ်ငန်းကော်မတီမပြီးနိုင်ဘူး။ဒီလုပ်ငန်းကော်မတီပြီး UVDGC လည်းခေါ်ရအောင်မယ်ဆိုတော့ကဟိုကဒီ EO အစိုးရပြုထားတဲ့ရက်ပြီးပုံမှာပဲအစိုးရရဲ့ဟောပေါ့ဟိုအစီအစဉ်တွေနဲ့နည်းနည်းချိန်မိပြီးတော့ရက်ကိုညှိနှိုင်းမဲ့သဘောပဲဖြစ်ပါလိမ့်မယ်။
လာမယ့်ပြည်တော်စုညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရော်ကကွေဦးစီးချုပ်စတဲ့ခေါင်းဆောင်တွေဟာအစည်းအဝေးကာလတစ်လျှောက်လုံးပါဝင်တယောက်ဖို့ရည်ရွယ်ထားတာကြောင့်အခြားအရေးကြီးတွေ့ဆုံပွဲတွေခီးစဉ်တွေနဲ့ကင်းလွတ်မဲ့ရက်ကိုရွေးချယ်နေတဲ့အခြေအနေတွေရှိနေတာဖြစ်ပါတယ်ပြည်တော်စုငင်းချိုင်းညီလာခံ21ရာစုပင်လုံကိုတစ်နှစ်မှနှစ်ကြိမ်ကျင်းပဖို့သတ်မှတ်ခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့တစ်နှစ်ကျော်တဲ့အထိမကျင်းပနိုင်ခဲ့ပါဘူးဒီလိုကြံ့ကြာရတဲ့အဓိကအချက်ကတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စအပြင်လုံခြုံရေးကဏ္ဍမှာတက်တွေပြန်လည်ပေါင်းစည်းရေးအတွက်အပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်ဖြစ်တယ်လို့သုံးသပ်တာတွေရှိခဲ့ပါတယ်။လာမယ့်27ရာစုပင်လုံတတိယအစည်းအဝေးမှာတော့ပြည်တော်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စရက်တွေကိုခြံလက်ဆွေးနွေးဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောတူညီထားပြီးအခြားကဏ္ဍတွေကအရေးကြီးတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိနေပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံကိုဦးသိန်းစိန်အစိုးရလက်ထက်မှာတစ်ကြိမ်ကျင်းပခဲ့ပြီးလက်ရှိအစိုးရလက်ထက်မှာတော့နှစ်ကြိမ်ကျင်းပထားပြီးဖြစ်ပါတယ
်ကိုမှုဆိုတင်ပြပို့ထားတာဖြစ်ပါတယ်